ရခိုင်မြောက်ပိုင်းတိပခါတွေဒုက္ခသည်တွေထွက်ပြေးနေရတဲ့ခြေတွေကိုမြန်မာစိုးရအနေနဲ့အတူချာစုံစမ်းစစ်ဆေးမှုတွေလုပ်နိုင်ဖို့အကူအညီပေးတဲ့အတွက်ဆွေးနွေးပွဲချင်းကောင်စီဘက်ကတုံ့တက်စဉ်းစားဖို့ရှိတယ်လို့ပြည်သူ့တမကပြောပါတယ်ဒုက္ခတွေကိုပြည်ရင်တွေကင်းကင်းနေရပြန်နိုင်ဖို့အတွက်ပြင်ဆင်မှုတွေကိုအရှိန်မြှင့်ပြီးလုပ်ဖို့နဲ့အကျန်းဖတ်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုအထူးခြားဆောင်ရွက်ဖို့မြန်မာနိုင်ငံကိုရောက်နေတဲ့လူကြိုးကောင်စီတန်တမန်ဖွဲ့ကမြန်မာအာဏာပိုင်တွေကိုတိုက်တွန်းသွားပါတယ်ပြည်စုံကတော့ကိုသားညုံကပြပြပေးပါမယ်
ရောင်းနိုင်ငံကိုနှစ်ရက်ကြာလာရောက်ခဲ့တဲ့ကုလသမဂ္ဂလူညွန်းကောင်စီဖွဲ့ဟာနေပြည်တော်နဲ့ရခိုင်ပြည်နယ်ကိုသွားခဲ့ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေနေရက်ကိုဂုဏ်သိက္ခာရှိရှိနဲ့စိတ်ချလက်ချပြန်နိုင်ဖို့အတွက်အာဏာပိုင်တွေအရပ်ဖက်အဖွဲ့အစည်းတွေနဲ့ဒေသခံတွေကိုကိုယ်တိုင်ကိုယ်ကျတိစုံတိခောက်မြင်းမြတ်မှုတွေလုပ်ခဲ့ပါတယ်။ဒုက္ခသည်တွေနေရက်ပြန်ပြီးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားသဘောတူညီချက်ရခဲ့ပြီးတော့ဒါကိုလက်တွေ့မြန်မာဆက်ဆံအကောင့်ထဲပို့ရမှာကုလသမဂ္ဂရဲ့အကူအညီကိုလက်ခံဆောင်ရွက်ဖို့လိုတယ်လို့UNSC ရဲ့ကုလသမဂ္ဂဖွဲ့ဝင်ဖြစ်တဲ့ကူဝိတ်တာမာကြီးကမေလ၁ရက်နေ့ညနေပိုင်းနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောခဲ့ပါတယ်
။ We saw that you know the Myanmar government took many steps to implement the agreement but I think there is much needs to be done.
ဒီမှာဆိုရရင်ဒီသဘောတူညီချက်ပါချက်တွေကိုအကောင့်ထဲပို့ဖို့အတော်လေးဆောင်ရွက်နေပြီဆိုတာတွေ့ရပါတယ်။ဒါပေမဲ့လည်းဆောင်ရွက်ချက်တွေတော်တော်များများလေးကျန်ပါသေးတယ်။ဒုက္ခသည်တွေသူ့နေရာပြန်လာကိုကျွန်တော်တို့သိမြင်လိုပါတယ်။ဒီအတွက်ဆောင်ရည်ရဲ့ဆိုတော့လေကျွန်တော်တို့ ਨੇ တွေ့ခဲ့တဲ့မြန်မာတာဝန်ရှိသူတွေကတော့အမှတ်ခံပြောပါတယ်။ဒါပေမဲ့ခံတက်ချက်တွေကိုဒုက္ခသည်တွေဘက်ကလက်မခံနိုင်ဘူးဖြစ်နေတယ်လို့လည်းသိရပါတယ်။ဒီကိစ္စမှာ UNHCR နဲ့ UNDP လို့ကုလသမဂ္ဂအဖွဲ့အစည်းတွေဝင်ပါတဲ့တယ်လို့ကျွန်တော်ထင်ပါတယ်။အခုတော့မြန်မာစုကနဲ့ဒီကုလသမဂ္ဂအဖွဲ့အစည်းတွေကဒီကိစ္စဆောင်ရည်အပြန်အလှန်သဘောတူညီချက်လက်မှတ်ရေးထိုးကြတော့မှာပါ။ဒုက္ခသည်တွေနေရက်ပြန်ရေးကိုခက်တက်တော့လုံဆောင်ကြတာကျွန်တော်တို့မြင်နေပါတယ်။
ကုလသမဂ္ဂအဖွဲ့အစည်းတွေကိုရခိုင်ဒေသကိုအကန့်အသတ်မရှိပေးဝန်ကြီးအဖြစ်လဲရခိုင်ပြည်ထောင်စုတွေဖြစ်ရှိနေတဲ့အတွက်အကောင်းဆုံးဖြစ်လိမ့်မယ်လို့လူညွန်းကောင်စီတာဝန်ကိုယ်စားတွေကပြောပါတယ်။ဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မြန်ဆောင်ရွက်ဖို့တွန်းအားပေးတဲ့တချိန်တည်းမှာပဲပြီးခဲ့တဲ့ကြမ်းဖက်မှုတွေနဲ့ပတ်သက်လို့အသေးချာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုလည်းလူညွန်းကောင်စီတာဝန်အဖွဲ့ကမြန်မာအာဏာပိုင်တွေကိုတိုက်တွန်းပါတယ်။ဒီအတွက်လဲကုလသမဂ္ဂလူညွန်းကောင်စီကဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတာကိုသုံးသပ်မှဖြစ်တယ်လို့ဗြိတိန်တာဝန်ကြီးကပြောပါပါတယ်။
But in order to have accountability, you need a proper investigation with evidentiary standards. There are two ways of doing that, basically. One is the
ICC. The other way is to get the ICC to take the process to the ICC. The other way is to get the ICC to take the process to the ICC. The other way is to get the ICC to take the process to the ICC. The other way is to get the ICC to take the process to the ICC. The other way is to get the ICC to take the process to the ICC.တော်စုကတော့အထောက်ထားအခိုင်အမာရှိရင်မြန်မာစိုးရွားကိုပြောပါဒါဆိုရင်သူတို့အနေနဲ့အသေးချာစုံစမ်းစစ်ဆေးတာပဲလုပ်ပါမယ်လို့လိုလိုလားလားတုံ့ပြန်ပါတယ်တချို့အရေးယူခဲ့တာတွေရှိတယ်ဆိုတာကိုလည်းကျမတို့သိပါတယ်ဒါကိုတိကျပို့ပြီးတော့ထိရောက်ရောက်တုံ့ပြန်ဆောင်ရွက်သွားဖို့လိုပါတယ်ဒေါ်ဆန်းစုကြည်ကကံလက်ချက်တွေကိုကုလသမဂ္ဂလူကြီးကောင်စီအနေနဲ့လည်းဘယ်လိုအကူအညီပြန်ပြီးတော့ပေးနိုင်မလဲဆိုတာသုံးသပ်ပါလားဒါဟာနောက်တစ်ဆင့်ပါဒါပေမဲ့စုံစမ်းစစ်ဆေးမှုတွေဘယ်လိုလုပ်မလဲဆိုတာတော့မသိကြသေးပါဘူး
လူမျိုးကောင်စီအနေနဲ့ရခိုင်မြောက်ပိုင်းပြည်ထောင်စုနဲ့ပတ်သက်ပြီးတော့မြန်မာစိုးရွားကိုအကူအညီပေးနိုင်ဖို့အတွက်အခုလိုလာရောက်တွေ့ဆုံလေ့လာမှုတွေလုပ်တာဖြစ်တယ်လို့ဗြိတိန်တာမကြီးကလေးထားထောက်ပြပြောပါတယ်။ကြီးစင်အတွက်မြန်မာစိုးရွားဘက်ကပူးပေါင်းဆောင်ရွက်ပြီးတော့စီစဉ်ပေးခဲ့တာတွေကိုကျေးဇူးတင်တယ်လို့ UNSC တန်တမာဖွဲ့တွေကပြောပါတယ်။လူမျိုးကောင်စီရဲ့အမြင်တွေကိုလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်တို့နဲ့ပုံဝင်လင်းလင်းပြောပြခဲ့တယ်လို့ဆိုပါတယ်။ဒီပေါ်မှာအစိုးရဘက်ကအမြင်တွေကိုသိခဲ့ရတာမို့ဒီအချက်လက်တွေဟာလာမယ့်လူမျိုးကောင်စီပြန်လည်စည်းဝေးသုံးသပ်တဲ့အခါမှာရေးပါမယ်လို့ပြည်သူ့နိုင်ငံသားမကြီးကပြောပါတယ
်။ After that we will continue at the Security Council evaluating how best we can proceed. Basically the message we convey
is that ဒီကြက်တနာကိုအကောင်းဆုံးခိုင်ခွင်မလဲဆိုတာလူမျိုးကောင်စီအနေနဲ့ပြန်လည်သုံးသပ်မှာဖြစ်ပါတယ်။ဒုက္ခတွေတွေပြန်လာဖို့လူမျိုးရေးအစီအမံတွေတိုးတက်အောင်ဆောင်ရွက်ဖို့အရေးကြီးတယ်ဆိုတာကိုလည်းပြောခဲ့ပါတယ်။နိုင်ငံကအထူးသဖြင့်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ပြောခဲ့ပါတယ်။ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမထွက်ကြခင်ဖြစ်ပျက်ခဲ့တာတွေကိုစုံစမ်းစစ်ဆေးသွားဖို့အရေးကြီးတယ်ဆိုတာကိုလည်းထောက်ပြခဲ့ပါတယ်
။လူမျိုးကောင်စီတမန်အဖွဲ့ရဲ့ဒီကနေ့ခီးစဉ်မှာတော့စစ်တွေမှာရခိုင်စုရနဲ့တွေ့ဆုံခဲ့တယ်လို့ပဲဒုက္ခသည်တွေပြန်လာဖို့အတွက်ပြင်ဆင်နေတဲ့စောက်လုပ်ရေးလုပ်ငန်းတွေကိုပါနေဆက်ထိတွားရောက်လေ့လာခဲ့ပါတယ်။ဒါ့အပြင်ဒုက္ခသည်တွေပြန်လာမယ့်အချိန်ဒီပေါ်ရခိုင်ဒေသခံတွေရဲ့အမြင်တွေကိုလည်းသူတို့မြင်များသိခွင့်ရတယ်လို့ဆိုပါတယ်။လူမျိုးကောင်စီတာဝန်အဖွဲ့ဟာမြန်မာပြည်မြောက်ခင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးတော့ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံမိမှတ်မှုတွေလုပ်ခဲ့ပါတယ်ခင်ဗျာ
။ကုသညွန်တင်ဆက်ပေးတာဖြစ်ပါတယ်။